ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ8နိုင်အထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
မျော်လင့်ခြင်းအတန်တော်တာရှင်များကိုတာယာတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တောတာရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာကိုလက်လေးချိန်ငန်းများအားဖြင့်အစာချေချက်မှုကိုပံ့ပိုးပေးခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်။ကိုကာယလေးချိန်ငန်းတွေကအစာချေချက်မှုအတွက်၎င်းကိုယ်စိတ်နှပါရဲ့ကျန်းမာပျော်ရွှင်မှုအတွက်၎င်းအလွန်မှပင်အရေးပါလာပါတယ်။ကျမတို့အနေနဲ့သစ်တုံးကြီးကိုပျော့ပြောင်းမှုကင်းမဲ့စွာနဲ့လှုပ်ရှားလှုပ်ဆောင်တတ်ကြပါတယ်။ဒါကြောင့်မို့လဲကျန်းမာရေးကိုအထောက်အကူပြုနိုင်တဲ့ကာယလေ့ကျင့်ခန်းတွေကိုပြုလုပ်ဖို့လိုအပ်ပါတယ်။ဒီလေ့ကျင့်ခန်းကြောင့်ကျမတို့ရဲ့စိတ်နှလုံးလဲကြီးနင်းလာပါလိမ့်မယ်။ထမင်းစားပြီးစားအချိန်မှာခေါင်းလေးကိုမော့ရင်လေးကော့ပြီးဖြည်းဖြည်းလေးလမ်းလျှောက်တာကအလွန်မှအကျိုးရှိတဲ့လေ့ကျင့်ခန်းတစ်ခုဖြစ်ပါတယ်။တွဋ္ဌရှင်များရှင်လက်ဆက်တဲ့လေကောင်းလေတန်းကသွေးလည်ပတ်မှုကောင်းစေရုံသာမကကိုယ်ခန္ဓာကိုပြန့်လေလန်းဆန်းစေပါတယ်။ကိုယ်ခန္ဓာကိုကျန်းမာတန်ဆွမ်းစေပါတယ်။အချိန်နှင်းမှာပဲကိုယ်ခန္ဓာကျန်းမာမှုကစိတ်အပေါ်ခိုင်မာစွာအကျိုးသက်ရောက်ပြီးစိတ်ငြိမ်သက်မှုကိုဖြစ်ပေါ်စေပါတယ်ခက်တွင်လဲကောင်းလာပြီးအစာချေချက်မှုကလည်းကောင်းလာရုံသာမကနှိမ့်ချစွာအိမ်နိုင်လာပါတယ်ဒေါက်တာရှင်များရှင်ကျမတို့ရဲ့အဆုတ်ကိုလွတ်လွတ်လပ်လပ်လှုပ်ရှားနိုင်အောင်တတ်နိုင်သလောက်ခင်ပြုတင်ပါတယ်အဆုတ်ရဲ့ဆွမ်းဆောင်မှုအားကလွတ်လပ်စွာလှုပ်ရှားမှုအားဖြင့်ဖွံ့ဖြိုးပါတယ်အဆုတ်လွတ်လပ်စွာမလှုပ်ရှားနိုင်အောင်ထိန်းချုပ်ထားရင်အဆုတ်ကအာနေသွားတတ်ပါတယ်အထူးသဖြင့်ထိုင်ပြီးအလုတ်လုပ်ရတဲ့အလုတ်သမားတွေကခါးကိုဖြောက်ဖြောက်မထိုင်ဘဲအလုတ်လုပ်တဲ့အချင်းကမကောင်းတဲ့အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေပါတယ်ခါးကုန်ပြီးထိုင်နေသူတူကအသက်ပြင်းပြင်းရှူဖို့မဖြစ်နိုင်တော့ပါဘူးအပေါ်ရမ်းမြလောက်သားအသက်ရှူတဲ့အချင်းကအဆုတ်ရဲ့လှုပ်ရှားမှုကိုအာနေသွားစီပါတယ်။အင်းကြီးကြက်ကြက်ဝတ်တာကလည်းထိုကဲ့သို့ပင်ဆိုးကျိုးကိုဖြစ်ပေါ်စေနိုင်ပါတယ်။အပေါ်ရင်အသက်ရှူတာကြောင့်အောက်ဆီဂျင်အရနေပြီးသွေးလည်ပတ်မှုနှေးကွေးလာပါတယ်။အသက်ရှူထုတ်ခြင်းအပြင်အဆုတ်ကပယ်ရှားပြရမယ်။အဆိတ်ရှိစွန့်ပစ်ပစ္စည်းတွေကြောင့်သွေးကတန့်ရှင်းမှုကင်းလာပါတယ်။ဒါကြောင့်အစာအိမ်အသေးနဲ့အုံနောက်တွေကိုလည်းထိခိုက်လာပါတယ်။အသားတွေလည်းဝါလာပါတယ်။အစာကြေချက်မှုလည်းအာနေလာပါတယ်။နှလုံးကလည်းထိုင်မှန်းလာပါတယ်။အုံနောက်မှာမရှင်းမလင်းဖြစ်ပြီးအတွေးတွေရှုပ်ထွေးလာပါတယ်။နောက်ဆုံးမှာတော့ခန္ဓာကိုယ်ကြီးတစ်ခုလုံးကလေးလံထိုင်မှန်းလာပြီးရောဂါပြရတွေကိုဟန့်တာဖို့ခန္ဓာရေဆွမ်းအားမရှိတော့ပါဘူးရှင်။တောတာရှင်များရှင်အလွန်ထိခိုက်စေနိုင်တဲ့တခြားအမှားတစ်ခုကတော့မသိလျော်တဲ့အချိန်မှာအစာစားတာပဲဖြစ်ပါတယ်အထူးသဖြင့်ကာယလေ့ကျင့်ခန်းတွေကိုအပြင်းထန်ပြုလုပ်ပြီးနောက် အလိုအမင်းမောပန်းနွမ်းလျာချိန်မှာအစာစားခြင်းမျိုးဖြစ်ပါတယ်။ဒါအပြင်စိတ်လှုပ်ရှားတာစိတ်တော့ကရောက်တာကြောတော့ပါဖြစ်နေရတဲ့သူတွေအနေနဲ့စိတ်ငြိမ်သက်မှုမရမချင်းအစာမစားရင်ပိုပြီးကောင်းမွန်ပါတယ်။သောတာရှင်များရှင်အစာအိမ်နဲ့အုံနောက်ကနီးကပ်စွာဆက်နွယ်နေပါတယ်။အစာအိမ်မှာအခက်ကြုံလာချင်းအစာချေတဲ့အင်္ဂါတွေရဲ့အားနည်းမှုကိုကူညီဖို့အာယုံကြောစွမ်းအားတွေကိုအုံနောက်ကစင့်ခေါ်ရပါတယ်။ဒီလိုစင့်ခေါ်မှုတွေကိုမကြာခဏလှုပ်ဆောင်ရတဲ့အတွက်အုံနောက်ကထိုင်မိုင်းလာပါတယ်။အုံနောက်ကအမြဲတစေလေးလံထိုင်မိုင်းနေရင်ကိုယ်ကာယလှုပ်ရှားမှုကချို့တဲ့လာပါတယ်။သောတာရှင်များရှင်အစာစားချိန်မှာတောကတွေကိုပယ်ရှားထားရပါမယ်။အစာကိုအလင်းစလို့မစားသုံးဘူးဖြစ်ပါတယ်။ခံစားရတဲ့ကောင်းကြီးမင်္ဂလာဖျားပြအတွက်ဖျားသခင်ကိုကျေးဇူးတင်တဲ့စိတ်နဲ့စိတ်အေးအေးလေးချပြီးတော့ဖြည်းဖြည်းစားသုံးပြရပါမယ်။သောတာရှင်များအားလုံးကိုယ်ဤကျမ်းမာခြင်းစိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဗောဓရှင်များရှင်။တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစင်ရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆေပေါင်းတော်မင်္ဂလာပါ။ချက်တော်မိတ်ဆေများအားလုံးစိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်နိုင်ကြုံနဲ့မကဘဲနဲ့ဘုရားကောင်းချီးမင်္ဂလာကိုအထူးခံစားရပြီးတော့စိတ်ချမ်းသာကိုယ်ကြီးချမ်းသာခြင်းနဲ့အထူးတလည်းဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချက်တော်တာရှင်ဓမ္မမိတ်ဆေပေါင်းတို့ဒီကနေ့မှလည်းပဲချက်တဲ့မိတ်ဆေတို့ကိုအဓိကပေးသွားခြင်းနဲ့နှုတ်ကပတ်တော်တင်စကားကတော့အိုးပေါင်းနေဟာအနာဂတ်တစ်ကိုပြန်လဲဖန်ဆင်းခြင်းတေကတလည်းဖြစ်တယ်။အိုးပေါင်းနေဟာအနာဂတ်တစ်ကိုပြန်လဲဖန်ဆင်းခြင်းတင်ကတလည်းဖြစ်တယ်ဆိုတဲ့အကြောင်းနောက်ကဘတော့တင်းစကားကိုပြေးသွားမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်အားလုံးကဖျားသခင်ကိုကိုးကွယ်ကြပါဆိုတဲ့ကိုးကွယ်ကြလို့ဆိုတဲ့ခေါင်းစဉ်အောက်ကနေမှကျွန်တော်တို့ဒီတင်းစကားတွေကိုတရက်ပြီးတရက်ဝင်ငှားခဲ့တာဖြစ်တယ်။ဖျားကိုဘလို့ဘယ်ပုံဒီအဖြစ်ကျွန်တော်ကိုးကွယ်ကြမလဲ။ကောင်းကင်တမန်ပထမကောင်းကင်တမန်တပားရဲ့လှုပ်ဆော်ပြီးတော့ပြောနေတဲ့အရေးတူပြုတ်ပြီးတော့ပြောနေတဲ့နှုတ်ကပတော်သတင်းစကားဟာဘုရားသခင်ကိုကိုးကွယ်ကြလောလို့ကြွေးကြော်တာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကိုကိုးကွယ်ကြလောလို့ကြွေးကြော်တဲ့အခါမှာကျွန်တော်အားလုံးကဒီဘုရားသခင်ကိုကိုးကွယ်ရမှာဖြစ်တယ်။လုံးဝမကိုးကွယ်ပဲလည်းမနေရဘူး။ဒါမဲ့ကိုးကွယ်ရင်လည်းပဲဘလို့ပဲဘုံဒီအဖြစ်စနစ်တကျကိုးကွယ်ကြမလဲ။ကိုးကွယ်ခြင်းမှာဆိုလို့ရှိရင်လည်းပဲနီးမှန်လမ်းမှန်နဲ့ကိုးကွယ်မှကျွန်တော်အားလုံးကလုံးဝကိုးကွယ်ရာဂျိုးနတ်မှာဖြစ်တယ်။နီးမှန်လမ်းမှန်မကိုးကွယ်ရင်ကျွန်တော်ရဲ့ဘဝတတလည်းပဲကိုးကွယ်ရာဂျိုးမနတ်တဲ့ပြင်ဘဝကဆိုရှင်ကျွန်တော်အတွက်ဘာမှစိတ်ချမှုဆိုတာရှိမှလည်းမဟုတ်ဘူး။ဒါချစ်တဲ့မိစေပေါင်းတို့ဒီနေ့ကျွန်တော်ကိုဖန်ဆင်းခဲ့တဲ့ဖန်ဆင်းရှင်ဘုရားသခင်ကယ်တင်ရှင်ဘုရားသခင်ဒီဘုရားသခင်ကိုယနေ့ကျွန်တော်ကဆိုရှင်ကိုးကွယ်ကြလို့လို့ကြွေးကြော်နေတဲ့ပထမကောင်းကင်တမန်သတင်းစကားရဲ့တတိယသတင်းစကားဟာအလွန်မှပင်ကျွန်တော်တို့ထူးမြတ်ပြီးတော့တကယ်ကောင်းမြတ်တဲ့လေသတင်းစကားလည်းဖြစ်ပါတယ်။ဒါဒီနေ့ကတော့ရှင်အိုးပုံလေးဟာအနာဂတ်တစ်ကိုပြန်လဲပြီးတော့ဖန်ဆင်းခြင်းဖြစ်တဲ့သင်္ကေတဖြစ်တဲ့ဆိုတဲ့သတင်းစကားကိုဆက်လိုက်ပြီးတော့နာတော်တာဆင်ကြပါစို့။ဒါကြောင့်ဟေရှာနဂရကျမ်းခန်း66ပိုင်းငယ်20 23ကိုကြည့်တဲ့အခါမှာငါဖန်ဆင်းတော်ကောင်းငင်တဲ့မြေကြီးတစ်တည်ငါရှေ့၌တည်တဲ့သို့သင်တို့၏အမျိုးနွယ်နှင့်သင်တို့၏နာမတည်လဲတည်ရလိမ့်မည်ဟုထာဝရဖျားမိန်တော်မူ၏။လူတော်ဝါအပေါင်းတို့သည်ငါရှေ့မှာကိုးကွယ်ခြင်းကလာဆန်းနေနှင့်ဥပုံနှင့်အစဉ်အတိုင်းလာကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တည်တဲ့မြေကြီးတည်မှာလဲဥပုံနှင့်ဟာသခင်ခရစ်တော်ကဖန်ဆင်းရှင်ကယ်တင်ရှင်ဘယင်တကာတို့ဤဘယင်ဖြစ်ကြောင်းကိုအတိမတ်ပြုတ်တဲ့ကိုးကွယ်ပြုတ်ခြင်းဆိုင်ရာသင်္ကေတအဖြစ်ဆက်လက်တည်မြဲနေမှာဖြစ်တယ်ဥပုံနှင့်စောင့်နေဆိုတော့ကဘာကြီးပေါ်မှာပဲပျောက်ဆုံးသွားမှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့သခင်ယေရှုခရစ်တော်သတ်မှတ်ပေးခဲ့တဲ့ဖန်ဆင်းခြင်းလက္ခဏာထဲမှာသတ်မှတ်ပေးခဲ့တဲ့ဥပုံနှစ်တစ်နှစ်ဟာအဲ့ဒီဥပုံနှစ်များဟာဘယ်တော့မှမပြောက်သွားဘူးထာဝရတည်မြဲမဲ့ဥပုံနှစ်ဖြစ်တယ်။ဘုရားသခင်ဒုတိယခြင်းပြန်လဲကြွလာပြီးတော့ကျွန်တော်တို့ကိုသိမ်းဆီးပြီးတော့ကောင်းကင်တည်တဲ့မြေကြီးတည်ကိုပေးတဲ့ခါမှလည်းပဲအဲ့ဒီဥပုံနှစ်ကိုဆက်ပြီးတော့ဆောင်ထည့်ရမှာဖြစ်တယ်။ ဒါဆိုရင်မိတ်ဆွေဒီနေ့တင်ဟာဥပုံနေကိုလွဲမှားပြီးတော့ဖျားဖန်ဆင်းပေးတဲ့တတ္တမနဲ့ဥပုံနေကိုမဆောင်မဲနဲ့အခြားတစ်ပါးသောနေကိုစောင့်မိမယ်ဆိုရင်ကောင်းငင်မှာအဲ့ဒီနေမရှိဘူးမိတ်ဆွေပေါ့တို့ကောင်းငင်နိုင်ငံတော်မှာပထမနေဥပုံနေဆိုတာမရှိဘူးကောင်းငင်နိုင်ငံတော်မှာဒုတိယနေဥပုံနေဆိုတာမရှိဘူးကောင်းငင်နိုင်ငံတော်မှာတတိယနေဥပုံနေဆိုတာမရှိဘူးကောင်းငင်နိုင်ငံတော်မှာသရုတ်ထားနေဥပုံနေဆိုတာလည်းမရှိဘူးပြင်းစမနေ့ကြာတာပိနေ့ဥပုံနေ့ဆိုတာလည်းမရှိဘူးစတ္ထမနေ့တောက်ချာနေ့ဥပုံနေ့ဆိုတာလည်းမရှိဘူးကောင်းကင်နိုင်ငံတော်မှာရှိမဲ့ဥပုံနေ့ဟာဘုရားသခင်ယေရှုခရစ်တော်ကဘာမိုးမြစ်ဆက်ကြဝရကိုဖန်ဆင်းကြတဲ့ကလက္ခဏာသက်တည်အဖြစ်လူနဲ့ဘုရားနဲ့ဆက်ကြမှာလက္ခဏာသက်တည်အဖြစ်ခန့်အပ်ထားခဲ့တဲ့တတ္တမနေ့ဥပုံနေ့တရက်ပဲရှိပါတယ်ဒီဥပုံနေ့ဟာကောင်းကင်တင့်နဲ့မြေကြီးတင့်မှာလည်းပဲဆက်ပြီးတော့စောင့်ထိုင်ရမှာဖြစ်တယ်ဥပုံနေတင်ကေတရဲ့အဓိပ္ပာယ်ကဥပုံနေတင်ကေတရဲ့အဓိပ္ပာယ်ကဖန်ဆင်းရှင်ဘုရားကိုကျွန်တော်တို့ကိုးကွယ်နေပါတယ်ဆိုတဲ့ဝန်ခံချက်ပဲဖြစ်ပါတယ်။သခင်ခရစ်တော်ကိုကျွန်တော်တို့ဝိပုကိုးကွယ်ရတဲ့အကြောင်းရင်းကတူတာလျင်နံပါတ်1ဖန်ဆင်းတဲ့အရှင်ဖြစ်တယ်။နံပါတ်2ကယ်တင်တဲ့အရှင်ဖြစ်တယ်။နံပါတ်3ကောင်းကင်တင်တဲ့မြေကြီးတစ်ကိုပြန်ဖန်ဆင်းဖို့ဂတိပေးထားတဲ့အရှင်လည်းဖြစ်ပါတယ်။ဥပုံနေ့ဟာဝိပုကိုးကွယ်ခြင်းဆိုင်ရာသင်္ကေတအဖြစ်ကောင်းကင်တင့်တဲ့မြေကြီးတင့်မှာစက်တီရှိနေဦးမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့လစဉ်လာတိုင်းလာစန်းနေတဲ့ဥပုံနေ့မှာအသက်ပင်ကအသီးအစ်ကိုပြင်ဆင်ထားပါတယ်ကြတဲ့ကြခိုင်း20နှစ်ပိုင်းငယ်တင့်နှစ်ကိုကြည့်တဲ့အခါမှာတပန်ကြောက်တရင်ကဲ့သို့ကြည်လင်၍ဘုရားသခင်နဲ့တိုးတငယ်ဤပလင်တော်တဲကထွက်သောအသက်ရည်စီးရမြစ်ကိုကောင်းကင်တမန်သည်ငါအားပြလေ၏မျိုးလမ်းမအလယ်၌၎င်းထိုမြစ်နှစ်ဖက်၌၎င်းအသက်ပင်ရှိ၏ထိုအသက်ပင်သည်အသီး၁၂မျိုးကိုတည်တတ်၏မိမိအသီးကိုလည်းလာတိုင်းပေးတတ်၏အရွက်သည်လည်းလူအမျိုးမျိုးတို့၏အနာရောဂါငြိမ်းစရာဖို့ဖြစ်၏ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တင်းနဲ့မြေချစ်တဲ့မှာနေ့တွေညတွေမရှိတော့ဘူးဆိုပြီးတော့ပြောကြပါတယ်ဥပုတော်နဲ့စောင့်ထိန်ခြင်းရှိမယ်ဆိုရင်နေတွေရက်တွေရှိရမှာပဲလို့ဆိုကြပါတယ်။ဗျာဒိတ်ကျမ်းခန်း27ပိုင်းငယ်23မှာထိုမျိုးသည်နေဤအကြောင်းလာဤအကြောင်းကိုအလိုမရှိအကြောင်းမူကားဘုရားသခင်ဤဘုန်းတော်သည်ထိုမျိုးကိုလင်းစေ၏။သို့တငယ်သည်လည်းထိုမျိုးဤစင်မီဖြစ်၏ဆိုပြီးတော့ဖော်ပြထားပါတယ်။ဘုရားသခင်ရဲ့ဘုန်းတော်ထွန်းလင်းနေတာကနေရက်တွေကိုဖျက်ဆီးတာမဟုတ်ပါဘူး။ယနေ့နောက်ဆုံးအချိန်ကာလမှာအဓိကရွေးချယ်စရာနဲ့ဆုံးဖြတ်ချက်ချရမယ့်အကြောင်းကဝိပုကိုးကွယ်ခြင်းနဲ့ဆိုင်တဲ့အကြောင်းဖြစ်ပါတယ်မိတ်ဆွေပေါင်းတို့မိမိရဲ့ဝိပုကိုးကွယ်မှုကိုသင်္ကေတနဲ့ဖော်ပြရမယ်သခင်ခရစ်တော်ကသာလျှင်ဖန်ဆင်းရှင်ဖြစ်ကြောင်းကိုးကွယ်ခြင်းသင်္ကေတဆိုတဲ့ဥပုတ်တော်နေ့အမှန်နဲ့ဖော်ပြဖို့ပထမကောင်းကင်တမန်ကတောင်းဆိုနေတာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါဟာတကယ့်အရေးကြီးတဲ့ကျွန်တော်တို့ရဲ့အသက်တာမှာအရေးတကြီးပြုတ်ပြီးတော့အသက်တာမှာလိုက်ရှောက်ဖို့ရန်အတွက်အလွန်မှပင်သင်မြတ်တဲ့အရာလည်းဖြစ်ပါတယ်ဒါနဲ့ကြံခိုင်းဆက်လေးပိုင်းငယ်ကို30ကိုကြည့်တဲ့အခါမှာထိုမတပါတတိယကောင်းကင်တမန်ကအကျဉ်သူသည်တားရဲနှင့်သူ၏ရုပ်တုကိုကိုးကွယ်၍သူ၏တဆိတ်လက်မှတ်ကိုနှဖူး၌ခံသည်ဖြစ်စေလက်၌ခံသည်ဖြစ်စေထိုသူသည်ဖျားသခင်၏ဒေါသဖလား၌လောင်းသောအမျက်တော်စပြည့်ရစ်ကိုတောက်ရလိမ့်မည်။တန်ရှင်းသောကောင်းကင်တမန်တို့ရှိသူတငယ်ရှိတွင်ကန့်နှင့်ရောသောမိထဲမှပြင်းစွာသောညင်းဆဲခြင်းကိုခံရလိမ့်မည်။နောက်ဘတ်တော်ကားတို့ရှင်ကျွန်တော်လောကလူသားတွေလွယ်လွယ်မာမာလုပ်ပြီးတော့ကိုးကွယ်ဖို့ရန်အတွက်အခွင့်အရေးမပေးထားပါဘူးကိုးကွယ်ဖို့ရန်အတွက်လည်းပဲကျွန်တော်တို့ကိုဖော်ပြထားတာမရှိပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့စာဒမဏတ်ခါကျွန်တော်လောကလူသားတွေလွယ်လွယ်မာမာဖြစ်အောင်အမျိုးမျိုးနဲ့လှုပ်ဆောင်နေပါတယ်တုံသင်ချက်တွေလွယ်မာဖို့ရန်အတွက်လည်းပဲတရားဟောဆရာတွေကိုအမျိုးမျိုးသုံးပြနေတယ်ဘာသာရေးခေါင်းဆောင်တွေကိုလည်းအမျိုးမျိုးသုံးပြနေတယ်ခံယူချက်တွေကိုလည်းပဲလွယ်မာအောင်လည်းပဲဘာသာရေးကောင်းဆောင်တွေပေါ်မှာဆိုရှင်သာဓမဏကလွမ်းမိုးနေတယ်ဒီလိုကြောင့်လောကလူသားတွေကလည်းပဲအဲ့ဒီလွမ်းမိုးချုပ်ကန့်ခြင်းကိုခံစားနေရတဲ့ခေါင်းဆောင်တွေရဲ့ညွန်ကြားချက်တွေဖော်ပြချက်တွေဟောကြားချက်တွေသွန်သင်ချက်တွေနောက်မှာလိုက်လျောကြီးထွေစွာနဲ့ကျွန်တော်အားလုံးကလည်းပဲယုံကြည်မှုကိုးကွယ်မှုတွေမှားနေကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ခရစ်တော်ကျွန်တော်တို့အတွက်ပေးခဲ့တာဥပုံနေ့တစ်နေ့ပဲရှိတယ်ကဘာကြီးကဥပုတ်တော်နေ့တွေဘာကြောင့်ဒီလောက်များပြားနေရတာလဲ ဖျားပေးထားတာကတော့ရှင်တတ္တမနေဥပုံနေသင်ရဲ့ဘုရားသခင်ထာဝရဘုရားရဲ့ဥပုံနေဖြစ်တယ်လို့ပြောထားတော်ညာလည်းပဲတမချမ်းသာထဲမှာမိမ့်မာထားတော်ညာလည်းပဲဥပုံနေအရှင်ကိုကျွန်တော်ကတော့ရှင်ဥပိ္ပခာပြုတ်ပြီးတော့အခြားသောနေ့တွေကိုကျွန်တော်အားလုံးကလိုက်ပြီးတော့ကိုးကွယ်နေကြတယ်ဝိပြုတ်နေကြတယ်အခြားသောနေ့တွေမှာတော့ရှင်ဥပုံစောင့်နေကြတယ်ချစ်တဲ့မိစေပေါင်းတို့ဒါဟာသင်ရဲ့ခံယူချက်ဖြစ်ပါတယ်ခရစ်တော်ရဲ့ခံယူချက်မဟုတ်ဘူး။ဖန်ဆင်းရှင်ဘုရားသခင်ရဲ့ခံယူချက်မဟုတ်ဘူး။ဖန်ဆင်းရှင်ဘုရားသခင်ရဲ့ခံယူချက်ကတော့သူ့ရဲ့သားသမီးမှန်ရင်သူပေးခဲ့သောဥပုံတော်နည်းကိုစောင့်ထိန်ဖို့ဖြစ်တယ်။သင်နဲ့ငါနဲ့ဆက်ကြမှာလက္ခဏာသက်တည်ဖြစ်ဥပုံတော်နည်းကိုသင်အတွက်ထားခဲ့တယ်လို့ယေရှုကပြောခဲ့တာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်သင်္ကေတနှစ်ခုလက္ခဏာနှစ်ခုဥပုံနည်းရဲ့နှစ်မျိုးခရစ်တော်နှစ်ဦးအပြစ်မဝင်ခင်ဖျားသခင်ပေးထားတဲ့သင်္ကေတနဲ့အပြစ်သားတွေစုဖွဲ့ပြီးတော့ပြုစုထားတဲ့သင်္ကေတနှစ်ခုအပေါ်မူတည်ပြီးတော့ကျွန်တော်တို့ရွေးချယ်ရမယ်။ဘယ်ရာကိုကျွန်တော်ရွေးချယ်ရမလဲ။ခရစ်တော်ဖျားသခင်ပေးထားတဲ့သင်္ကေတကိုရွေးမလား။အပြစ်သားတွေစုဖွဲ့ပြီးတော့ပြုစုထားတဲ့သင်္ကေတကိုကျွန်တော်ရွေးမလား။ဒါကျွန်တော်ဆုံးဖြတ်ချက်ချဖို့အရင်ကြီးကြီးပါတယ်။သခင်ခရစ်တော်ရဲ့ဝိညာဉ်ရေးစနစ်နဲ့စာတန်ရဲ့ဘာသာရေးစနစ်တစ်ခုခုနောက်ကိုလိုက်ဖို့ဆုံးဖြတ်ရရမှာဖြစ်ပါတယ်ကျွန်တော်ကတော့ရှင်လေနံနှစ်ဖက်နင်းနေလို့မဖြစ်ဘူးเนาะကျွန်တော်အားလုံးကတစ်ဖက်ဆိုတစ်ဖက်ယက်တရမှာဖြစ်တယ်ဒါကြောင့်သခင်ခရစ်တော်ရဲ့ဝိညာဉ်ရေးစနစ်ဘက်မှာကျွန်တော်ယက်တမလားစာတန်မာနရဲ့ဘာသာရေးစနစ်ဘက်မှာကျွန်တော်ယက်တမလားဒါကျွန်တော်ကဆုံးဖြတ်ချက်ချရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေဆုံးဖြတ်ချက်အမှန်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့ရန်အတွက်ပထမကောင်းကင်တမန်ကဝိပုကိုးကွယ်ခြင်းဆံရအခြေခံအုတ်မြစ်ကိုဖော်ပြပေးခဲ့ပါပြီ။တော့ပထမကောင်းကင်တမန်ကဝိပုကိုးကွယ်ခြင်းပြုပါဖျားကိုဝိပုကိုးကွယ်ခြင်းပြုပါလို့ပြောတဲ့ခါမှာကျွန်တော်ဝိပုကိုးကွယ်ခြင်းလုံးဝစစ်မှန်စွာနဲ့ဝိပုကိုးကွယ်နိုင်ဖို့ရန်အတွက်ပထမကောင်းကင်တမန်ကအတိလင်းစော်ဩနေတာကျွန်တော်ကြားခဲ့ရပြီဖြစ်တယ်။ဒါကြောင့်ဗျာဒိတ်ကြံခိုင်းဆက်လေးပိုက်ငယ်ခုနှစ်မှာကောင်းကင်မြေကြီးသမုဒ္ဒရာနှင့်စမ်းရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောဟုကြည်တော်တန်နှင့်ပြောဆို၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငါမြင်၏ချစ်တဲ့မိတ်ဆွေပထမကောင်းကင်တမန်ကအရေးတယူပြုတ်ပြီးတော့ကောင်းကင်အလယ်မှာပြန်ဝမ်းပြီးမှပြန်ဝဲပြီးမှနေရာအနှံ့လိုက်ပြီးတော့ကျွေးကြော်ရခြင်းဟာတကယ်အရေးကြီးတဲ့သတင်းစကားဖြစ်တယ်အရေးတကယ်အရေးကြီးတဲ့အတွက်ကြောင့်သူကတော့ရှင်မရမနာပဲနဲ့အရှိန်ပြင်းစွာပြန်တန်းပြီးတော့ပြောဆိုတာဟာယနေ့ကျွန်တော်အားလုံးကြားပြီးတော့ကိုးကွယ်ခြင်းစစ်မှန်တဲ့ဘုရားကိုကိုးကွယ်ဖို့ရန်အတွက်စော်ဩတာဖြစ်ပါတယ်ဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလို့ပြောတဲ့ခါမှာဒီဖန်ဆင်းတော်မူသောအရှင်သခင်ကိုကျွန်တော်ဘယ်လိုဘယ်ပုံနည်းအဖြင့်ကိုးကွယ်ကြမလဲဘယ်လိုဘယ်ပုံနည်းအဖြင့်ယုံကြည်ကြမလဲဘယ်လိုဘယ်ပုံနည်းအဖြင့်ကျွန်တော်ချီးမွမ်းကြမလဲကောင်းကင်တမန်ပြောတာကတော့ရှင်ဖန်ဆင်းတော်မူသောရှင်ဖန်ဆင်းတော်မူသောရှင်လို့ပြောတဲ့ခါမှာဖန်ဆင်းတော်မူသောရှင်ယေရှုခရစ်တော်ရဲ့ဖန်ဆင်းခြင်းယတရပတ်ကိုကျွန်တော်ကပြန်လည်ပြီးတော့ကြည့်ရှုပြီးတော့ကျွန်တော်တို့ကိုးကွယ်ရမယ်ယတရပတ်ထဲကမှတည့်ရဒီသောနေ့ကိုကျွန်တော်တကယ်ပဲဖျားနဲ့တူမွေ့လျော်ခြင်းအပြင်ဖျားကိုတကယ်ကိုးကွယ်ခြင်းစစ်မှန်တဲ့ကိုးကွယ်ဖို့ရန်အတွက်ကောင်းကင်တမန်ကအလင်းမီကျွန်တော်တို့ကိုကြားအောင်စောအော်တာဖြစ်တယ်မိတ်ဆွေပေါင်းတို့ကြီးတော်တန်နဲ့ပြောဆိုတယ်တိုးတိုးလေးလာပြောနေတာမဟုတ်ဘူးတိတ်တိတ်ဆိတ်ဆိတ်နဲ့တင့်ကိုလာပြီးတော့ပြောနေတာမဟုတ်ဘူးနာနာကပ်ပြီးတော့တိုးတိုးလေးပြောပြီးတော့တင့်ကိုပဲပြောနေတာမဟုတ်ဘူးတကပါလုံးမှာရှိတဲ့လူသူမျိုးနွယ်အလုံးကားတို့ရှင်ကိုးကွယ်ခြင်းစစ်မှန်တဲ့ကိုးကွယ်တတ်ဖို့ရန်အတွက်ကောင်းခင်တမန်ကဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ပါလို့ကြွေးကြော်နေတာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တမန်စိတ်ခိုင်းတဲ့အတိုင်းလှုပ်ဆောင်နေတာကနာခံခြင်းပဲဖြစ်ပါတယ်။နော်။နာခံခြင်းဆိုတာထာဝရဘုရားကိုစိတ်လုံးကျွင့်မဲ့ချစ်တာပဲဖြစ်ပါတယ်။ဒါနဲ့ဒီကျွန်တော်ရတက်တာကနာခံလိုက်လျှောက်တတ်ဖို့အရင်ရည်ကြည့်တယ်။ကိုယ်တော်ကိုယ်မနှောနဲ့ဘာပဲဖြစ်ဖြစ်ဘုရားဖန်ဆင်းထားတဲ့ရည်ကအကုန်ကောင်းပါတယ်။ဘယ်နည်းပဲဖြစ်ဖြစ်ဝိပုရင်ရပါတယ်။ဘယ်နည်းပဲဖြစ်ဖြစ်ဥပုပ်ဆောင်ရင်ရပါတယ်ဆိုတဲ့တင့်ရဲ့အတွေးခေါ်ဒီနေ့ပဲဖြုတ်ချလိုက်တော့မိတ်ဆွေပေါင်းတို့သင်ဟာနာခံလိုက်လျှောက်ခြင်းမရှိဘဲကိုယ်အတွေ့ကိုယ်အမနှောနဲ့ရှစ်ဆက်နေမယ်ဆိုရင်သင်ဟာလမ်းမပြီးတော့လမ်းလုံးဝပျောက်နေပြီဆိုတာသတိရပါ ဒါကြောင့်မှန်တဲ့သင်္ကေတနဲ့မိတ်ဆွေတို့ရဲ့အသက်တာတစ်လျှောက်လုံးမိမိရဲ့ကိုယ်ကွယ်နေတဲ့ဖန်ဆင်းရှင်ဘုရားသခင်ကိုလူရှိဘုရားသခင်ရှေ့မှာဝန်ခံဖို့လိုအပ်နေပါပြီမိတ်ဆွေပေါင်းတို့မတင်ရဲ့အားနဲ့ချက်ကိုဘုရားသခင်မကြည့်ပါဘူးသင်ကိုယ်တိုင်ကရှိတဲ့ပုံမှန်တိုင်းနဲ့ယုံထွက်လာပြီးတော့စစ်မှန်တဲ့ကိုယ်ကွယ်ခြင်းဤစနစ်နဲ့ဘုရားသခင်ရှေ့မှာယက်တည်ဖို့ရန်အတွက်ဘုရားကသင်ကိုလက်ကမ်းကြိုဆိုနေတာဖြစ်တယ်ဘုရားသခင်သင်ကိုဖိတ်ခေါ်နေတာဖြစ်တယ်ငါထံတို့လာပါလို့ဖိတ်ခေါ်တဲ့ဘုရားသခင်ကသင်ကိုယာသက်ပံအသက်တာကိုလမ်းပြခြင်းနဲ့ဘုရားသင်ရဲ့ဘဝသက်တာရှည်ရသက်တာတကယ်ပဲကောင်းမြတ်ဆုံးနေပြီးတော့ထာဝရအသက်ကိုပေးခြင်းနဲ့ဘုရားဖြစ်တယ်သင်ဟာလမ်းမသို့လိုက်ပြီးတော့နောက်ဆုံးမှာအမျက်တော်စပည့်ရစ်ကိုတောက်ရထက်ထဲမှာမပါဖို့ရန်အတွက်ယနေ့ယုံထွက်ပါတန်ရှင်တော်ကောင်းငင်တမန်တို့ရှေတိုးတငယ်တို့ရဲ့ရှေ့မှာကံနေကြောတဲ့မိထဲမှာပြင်းစွာညှင်းဆက်ခြင်းခံရမဲ့အဲမှာမပါဖို့ရန်အတွက်ယနေ့ဖန်ဆင်းရှင်ဘုရားသခင်ကိုတင်ကိုးကွယ်ဖို့ဆုံးဖြတ်ချက်ချပါဖန်ဆင်းရှင်ဘုရားသခင်ကိုတင်ကိုးကွယ်ဖို့ဆုံးဖြတ်ချက်ချရတဲ့ဆိုရင်ဖန်ဆင်းရှင်ဘုရားသခင်တတ်မှတ်ခဲ့သောဥပုံနေ့တတ္တမနေ့ဥပုံနေ့ကိုစောင့်ထိန်ဖို့ရန်အတွက်တင်ဆုံးဖြတ်ချက်ချပါတတ္တမနေ့ဥပုံနေ့ဟာဘုရားသခင်တင်အတွက်ပေးထားခဲ့တဲ့တင်ကေတတစ်ခုဖြစ်တယ်အဲ့ဒီတင်ကေတဟာကောင်းကင်တင်မြေကြီးတစ်တိုင်အောင်ကျွန်တော်တို့အားလုံးတွေဘုရားကစောက်ရှောက်နိုင်ဖို့ပေးထားတာဖြစ်တယ်။အဲ့ဒီအတွက်ကြောင့်တင်ကိုယ်တိုင်ကောင်းကင်တင်မြေကြီးတစ်မှာစံမြန်းခြင်းနဲ့ဘုရားပေးတဲ့စုကျေးစုကောင်းချီးကိုရရှိခြင်းနဲ့ဆိုရင်ဒီနေ့ဘုရားသခင်ကျွန်တော်တို့အတွက်တင်ကေတအဖြစ်ပေးခဲ့တော်ဥပုတ်တော်နေ့မှာကျွန်တော်ဘုရားသခင်ကိုကိုးကွယ်ခြင်းအစစ်မှန်ကိုပြုခြင်းအားဖြင့်ဖျားရှိလူရှိမှာကျွန်တော်အားလုံးဝင့်ခံကြရအောင်အားလုံးပေါ်မှာဖျားကောင်းကြီးသွန်းလောင်းချပေးပါစေအာမင
်အလိမ်မာစာမရှိရင်သွေးငယ်လေးတွေပြင်ကျင်းတင်ဝေးအောင်သာကောင်းရတမဖြစ်စေကိုရင်သွေးအလိမ်မာနာစီရာပုံပြီလာပါပြီလာပါ
ပေါင်းလေးညီမလေးတို့ရင်သွေးအလေးမှာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာအတင်းဖြင်းပြောခြင်းများကိုရက်တန့်သည့်ဤဆိုတဲ့ပုံမြင်လေးကိုမမဖြူနှင်းကပြောပြပေးသွားမှာဖြစ်ပါရယ်ကွယ်ကလေးတို့ရှီခိဂရိလူမျိုးတွေအထဲမှာဆိုဂရတီဆိုတဲ့သူဟာပညာရှိတစ်ယောက်အဖြစ်ထင်ပေါ်ကျော်ကြားလာပါရယ်ကွယ်တနည်းမှာတော့ယင်းဤတဲ့မိဆွေတစ်ယောက်ဟာသူ့စီရောက်လာပြီးခမည်းရဲ့မိဆွေအကြောင်းကျွန်တော်ကြားမိတယ်ခမည်းတော်ကြားပြီပြီလားလို့စကားအဆပြောတဲ့ကွယ်ကလီတို့ရီဒီခါဆိုဂရတီကခဏလေးစောင့်ပါအောင်ခမည်းအဲ့ဒါကိုမပြောခင်စစ်စီနီအစ်စ်သုံးခုခမည်းကိုအရင်လှုပ်ရမယ်အဲ့ဒီအစ်စ်သုံးခုနဲ့ခမည်းပြောမယ့်စကားတွေကိုစစ်ပြီးမှပြောပါလို့ဆိုဂရတီကပြောလိုက်ပါတယ်ကွယ်ဒါနဲ့သူ့ရဲ့မိတ်ဆွေကဟုတ်ပါပြီကျွန်တော်ပြောပြမယ်ကျွန်တော်မိတ်ဆွေအကြောင်းကိုမပြောခင်ခမည်းပြောမယ့်အကြောင်းအရာတွေကိုပထမဦးဆုံးအစ်စ်နဲ့အစ်စ်လိုက်ပါအောင်ဒီပထမဦးဆုံးအစ်စ်ကိုတော့အမှန်တရားအစ်စ်လို့ခေါ်တယ်။ခမည်းပြောမယ့်စကားတွေကိုဒီအစ်စ်နဲ့စစ်လိုက်တဲ့အခါအစ်စ်ထဲမှာကြံခဲ့မယ့်အမှန်တွေကိုပဲကျွန်တော်ကိုပြောပါဆိုပြီးပြောလိုက်ပါတယ်ကွယ်။ဒီတော့သူ့ရဲ့တငယ်ချင်းကမဟုတ်ဘူးလေဗျာ။ကျွန်တော်ကသူများတွေပြောတာကိုကြားလို့ခမည်းကိုပြောပြတာပါလို့ပြောလိုက်တဲ့ကွယ်။ဒါနဲ့ဆူဂရတီကဒီလိုဆိုရင်ခမည်းအခုပြောမယ့်အကြောင်းကသတင်းမှန်ဟုတ်မဟုတ်မသေချာဘူး။ဒါကြောင့်ခမည်းပြောမယ့်စကားကိုဒုတိယအစ်စ်ဖြစ်တဲ့ကောင်းမြတ်ချင်းအစ်စ်နဲ့စစ်လိုက်ပါဦးစစ်လို့ကြံရစ်တဲ့ကောင်းတဲ့စကားတွေကိုပဲကျွန်တော်ကိုပြောပြစီချင်တယ်ဗျာလို့ဆိုဂရတီကအကြံပြုလိုက်ပါရယ်ကွယ်ဒီအခါသူ့တငယ်ချင်းကလည်းမဟုတ်ဘူးဗျကျွန်တော်ကြားတာကကောင်းတဲ့င်းနဲ့စန့်ကျင်ဘက်လို့စကားမဆုံးခင်မှာဆိုဂရတီကခမည်းဟာတေချာမှုမရှိတဲ့အဲ့ဒီမကောင်းတဲ့င်းကိုပြောချင်တာကိုဒါကြောင့်နောက်ဆုံးအစ်စ်တစ်ခုနဲ့စစ်လိုက်ဗျာခမည်းဆစ်ပြီးမှကျွန်ုပ်ကိုပြောပါအဲ့ဒီအစ်စ်ကအသုံးဝင်တဲ့ဆန်းစစ်မှုဖြစ်တယ်ခမည်းပြောမယ်မကောင်းတဲ့ရင်းတွေထဲကကျွန်ုပ်အတွက်အသုံးဝင်အကျိုးပြုမယ့်စကားတွေကိုသာပြောပါလို့ဆူဂရတီကပြောလိုက်ပါတယ်ကွယ်ကလီရူရေဆူဂရတီရဲ့တငယ်ချင်းကအေးဗျာတကယ်တော့ကျွန်တော်ပြောမယ့်စကားတွေကခမည်းအတွက်အကျိုးတော့ရှိမှာမဟုတ်ပါဘူးလို့ပြောလိုက်တဲ့ကလီရူရေကောင်းပြီမိတ်ဆွေခမည်းပြောမယ့်တဲ့ရင်းတွေကမှန်လဲမမှန်ဘူးတရင်ကောင်းလဲမဟုတ်ဘူးကျွန်တော်အတွက်လည်းအကျိုးမပြုတ်ဘူးဆိုရင်လုံးဝမပြောတာအကောင်းဆုံးဖြစ်လိမ့်မယ်ဆိုပြီးဆိုဂရတီကအဆုံးသတ်လိုက်ပါတယ်ကွယ်ကလီရူရီဆိုဂရတီကို ပညာရှိလို့သတ်မှတ်ပြီးလူများကလေးစားနေကြတာကသူ့ရဲ့မှန်ကန်တဲ့အသွေးကောင်းမှုနဲ့အသွေးတွေကြောင့်ဖြစ်ရပါတယ်ကွယ်ကလေးတို့လည်းသူတစ်ပါးရဲ့အကြောင်းကိုမကောင်းမပြောပဲဂျေဇူးတင်သက်တဲ့စကားယဉ်ကျေးတဲ့စကားမှန်ကန်တဲ့စကားချီးမွမ်းသက်တဲ့စကားလေးတွေနဲ့တူအပေါ်တူမြေသားလေးတွေကိုမျှဝေပေးကြပါစို့နော်ကလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့မမဖြူနေကဆုမကောင်းတောင်းပေးလိုက်ရပါတယ်ကွယ်တောင်းကောင်းရတဲ့မဖြစ်စေကိုရင်သွေးအလေးမနာစီရပုံကြီ
းပျော်လင့်ခြင်းအသာရေဒီယိုမြန်မာအားရှာရေဒီယိုSha Radio The ding dong le mya cha ya si bon
Phut thar shin mya shin Jima ro ye Phya Dait Daw Sa Pi Sa Yu Tin Dan Thana ma Aup Pa Tin Dan mya ko Po Cha Pi Le Shi Ba Le Shin Tin Dan mya ma Saida Dukha Sha Phwe Chin Khrit Daw I Atat Da Ni Tun Tin Je Mya Tabawa Taya I Sia Won Shi Ba Jama Chin Ne Atat Shi Chinသင်နဲ့သင်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ